ဒီကနေ့မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့မှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။1992ခုသဘောတူညီချက်တွေနဲ့အညီဘီယက်စွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ်အထွေထွေမူပေါင်းတွေမူဝါဒရေးရအစီအမံတွေကိုလည်းလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းတော့မမ်မီခါကတင်ပြပါမယ်။
စခန်းကြီးနဲ့မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့တိမ့်နဲ့ချူရဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဒူဟာဆန်မာမတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြောင်စုဝန်ကြီးဦးကျော်တင်းစုတို့နိုဝင်ဘာ22ရက်နေ့ကနေပြီးတော့မှဆွေးနွေးသဘောတူညီခဲ့ပြီးတဲ့နောက်မှာတော့ဒုက္ခသည်တွေပြန်လက်ခံရေးအစီအမံတွေကိုနိုဝင်ဘာ23ရက်နေ့ကြာတာပိနေမှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ထဲမှာတော့1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေဘူဝါဒရေးရာအစီအမံတွေပါဝင်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောသေးကိုဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုပြောပြသွားတာပါ။
အဲ့ဒါနဲ့ဆိုတော့အဲ့ဒါလေးကြည့်လိုက်ပါလားအခုပဲတင်လိုက်တယ်ဟုတ်ဟုတ်အဲ့ဒါလည်းပိုပြောမှာမဟုတ်ဘူးပိုပြောဖို့လည်းမရှိပါဘူ
း။အိမ်ကြီးတဲ့နိုင်ငံတွေနဲ့ဖြစ်လာတဲ့အရေးကိစ္စတွေကိုနှစ်နိုင်ငံချင်းဆွေးနွေးညီနိုင်ပြီးမှဖြေရှင်းနိုင်မယ်ဆိုတဲ့ရည်တည်ချက်အတိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားချစ်ခင်ရင်းနှီးမှုကိုအခြေခံထားပြီးသဘောတူညီချက်ရအောင်လှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဆိုထားပါတယ်။အနောက်နိုင်ငံတွေနဲ့အစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့တို့ကဒီကိစ္စကိုနိုင်ငံတကာအရေးကိစ္စအဖြစ်ပုံဖော်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ချက်တွေချခဲ့တာကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကကြေညာချက်တွေထုတ်ပြန်ခဲ့တာတွေနဲ့ပတ်သက်လို့လေနိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်။ခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဒုက္ခသည်တွေပြန်လည်ခံရေးအစီအမံတွေကိုသဘောတူခဲ့တယ်လို့ပြောခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်ပြန်သိပေးခြင်းမရှိသေးပါဘူး။ဒုက္ခသည်တွေပြန်လည်ခံနိုင်ရေးလုပ်ငန်းစဉ်တွေစတင်နိုင်မယ့်ခြေလှမ်းစတင်လိုက်တာဖြစ်တာမို့တိုးတက်မှုဖြစ်တယ်လို့ရခိုင်အရေးစောင့်ကြည့်လေ့လာသူသတင်းစာဆရာဦးစီသူအောင်မြင့်ကတော့တုံ့တက်သွားပါတယ်။
ကျင်းမှုရလာကြတော့ဘာမှတစ်ချက်ကောင်းသွားပြီလေဒီဘူပေါင်းတို့အထွေထွေမူဝါဒတွေပါလေအဲ့လိုဘောနော်အဲ့ဒါဒီလောက်အစ်စ်ရပြီဆိုရင်နောက်အစ်စ်အချင်းတွေကိုဆက်ပြီးတော့မဖြစ်တော့ဘူးပေါ့ဘာလို့ပြောဒီလိုပဲတစ်ချက်နဲ့တစ်ချက်သွားမှာပဲလေဟိုအသေးလေးအချင်းတွေကိုတော့ရှင်းနိုင်ရင်လည်းတော့အဖြေထွက်လာမှာပါအဲ့ဒီအဲ့တော့အထွေကျေးဇူးကတော့နောက်ခုဖြစ်တာပေါ့နော်ဘာမှတစ်ခုကတော့ဒဏ်ရာဒိဋ္ဌိကလည်းဘာဖြစ်ပြောဒါမြန်မာအစိုးရနဲ့အစီအစဉ်ရှင်းနိုင်ပြီးတော့သဘောတူညီပြီးတော့အလုံးလုံးမယ်ဆိုတာဖြစ်တဲ့အခါကျတော့ဒါကတော့ဒါကောင်းတဲ့လက္ခဏာပေါ့နောက်ဒုတိယတစ်ခုကတော့ဒီမျိုးရဲ့အဆင့်မရရောက်ပေါ့နော်ဟိုနားလည်မှုလက်မထိုးနိုင်တဲ့အဆင့်တစ်ခုကိုရောက်လာတယ်ဆိုတာလည်းအမေကောင်းတဲ့ကိစ္စပေါ့အသေးစိတ်ကြီးကြောင်းမယ်အသေးစိတ်ကြီးတော့ဒီကိစ္စကြီးရတာပြီးအောင်မှာမဟုတ်ဘူးဟိုလက်ပြတကယ်တကယ်အဲ့ဒီအလုပ်ကြီးကိုအကောင့်ထဲပေါ်တဲ့ခါကျရင်ကြုံတိုင်းတဲ့ပြဿနာတွေကလည်းပေါ်လာဦးမှာပဲဒါကလည်းအဲ့လိုပဲဖြေရှင်းသွားမယ်ဘယ်လိုဖြေမှာလဲ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်တဲ့ချီထွက်သွားကြသူတွေနေရပြန်နိုင်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီမှုရအောင်လုပ်ဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပထမအဆင့်အနေနဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါရဲ့ရှင်